မြောက်ကိုရီးယားနိုင်ငံအနေနဲ့တတိယအကြိမ်နျူကလ িয়ার စမ်းသပ်မှုထပ်မံပြီးတော့ပြုလုပ်ခဲ့ရင်အရေးယူပိတ်ဆို့မှုတွေပြုလုပ်မဲ့အရေးကိုတရုတ်နိုင်ငံဘက်ကထောက်ခံမှုပေးဖို့အတွက်နိုင်ငံတကာအတိုင်းအဝန်းရဲ့ဖိအားပေးမှုတွေကိုတရုတ်အစိုးရတွေးကြုံနေရပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလအတွင်းမြောက်ကိုရီးယားနိုင်ငံကတာဝေးပြစ်ဒုံးမြန်ပြုလုပ်မှုပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းပျုံယန်းအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့ကိစ္စအတွက်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကိုပုံမူတင်းတင်းမာမာပြုလုပ်ရေးတရုတ်ကထောက်ခံခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေထဲမှာနျူကလ িয়ার လက်နက်ထုတ်လုပ်ရေးကြိုးပမ်းမှုမှာပါဝင်ပတ်သက်နေသူတွေရဲ့ခီးတွာလာရေးတားဆီးမှုနဲ့မြောက်ကိုရီးယားနိုင်ငံရဲ့ဗန်နာရေးငွေရေးကြေးရေးဆက်ဆံမှုတွေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစောင့်ကြည့်မှုစတာတွေပါဝင်ပါတယ်။မြောက်ကိုရီးယားအနေနဲ့နောက်တစ်ချိန်နျူကလ িয়ার စမ်းသပ်မှုလှုပ်ဆောင်ခဲ့မယ်ဆိုရင်တရုတ်နိုင်ငံကဘလို့တုံ့ပြန်အရေးယူမှာလဲ။ကုလသမဂ္ဂအမြဲတမ်းလူညုံရေးကောင်စီအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်အမြန်ဆုံးစီးပွားရေးပိတ်ဆို့အရေးယူမှုနဲ့ပိုင်ဆိုင်မှုတွေတင်းစီမှုတွေခီးတွားလာရေးတားမြစ်မှုတွေကိုလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။